ခရစ်တက္ကရာ2012ခုနှစ်နိုဝင်ဘာလ13ရက်နေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးမှဓမ္မနန္ဒဝိဟာရကျောင်းတက်ကြီးများရဲ့ဦးစီးပဌာနာနာယကဆရာတော်ဘုရားကြီးများဥဒေထားရဲ့ကျင့်ပပြုလုပ်အပ်သောတတိယကျင့်မြောက်မုဂဝိပဿနာဒိဋ္ဌာန်တရားစခန်းပွဲမှာဒီနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခကလာတော်ကဘုရားရှင်ကတော်မြတ်ကြီးတာဝတိပြေမောဇေတုံကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာကြတဲ့တရားနာပရိသတ်ပေါ်တော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်သက္ကရာဂမိမဉ္ဇဉ်အနာဂါမိမဉ္ဇဉ်အရဟတမဉ္ဇဉ်များအတိအတိရရှိသွားကြသလိုယင်းဒီလည်းပင်အလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်များယနေ့ရပါစေသက္ကရာဂါမိမဉ္ဇဉ်များယနေ့ရပါစေအနာဂါမိမဉ္ဇဉ်များယနေ့ရပါစေအရဟတမဉ္ဇဉ်များယနေ့ရပါစေလို့သံသပြုရင်းနဲ့ဘုန်းကြီးများရဓမ္မကလေးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးသည်ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုမာသကရတရားတန်ကိုနှင့်ပါကဆောင်လာပြည့်နှင့်ညမှာဆင်ញံနှလုံးသွင်းတော်မူရင်းနဲ့အဝိဇ္ဇာတဏှာစသောကိရိတာတရားတွေအာသဝတရားတွေအမြဲပြတ်ချုပ်ငြိမ်းရုပ်သိမ်းအောင်ကြင်ကြံကြုတ်ကိုအထောက်တော်မူပြီးတော့သဗ္ဗညုတရှင်ဉာဏ်တော်ကြီးရလို့ဖျားအဖြစ်တို့ရရှိတော်မူလာခဲ့ပါလေ ဖျားအဖြစ်တို့ရရှိတော်မူလာခြင်းသည်ပဋိစ္စသမုပ္ပါအစက်ဖြတ်နိုင်လို့ဖျားဖြစ်လာခဲ့တာပါ နော်ဘလို့ပဋိစ္စသမုပ္ပါအစက်ဖြတ်တယ်လေဒါလေးကိုဖွင့်တော့ပြည့်တတ်တယ်နည်းနည်းလေးစဉ်းစားကြည့်ရမှာဖြစ်ပါလေပရိစ္ဆသမုပ္ပါဒ်ဆိုတာဘာပြောတာလဲအကြောင်းအကျိုးပေါ့နော်ဒါကဘုန်းကြီးတို့လွယ်လွယ်နဲ့ပြောလိုက်တာပေါ့တိတ်တော့တိတိကျကျကြီးမဟုတ်သေးဘူးတိတိကျကျကြီးပြောမယ်ဆိုလို့ရှိရင်အကြောင်းအကျိုးဆက်သွယ်မှုနဲ့ခန္ဓာတွေဖြစ်နေတာဟုတ်လားအကြောင်းအကျိုးဆက်သွယ်မှုနဲ့ခန္ဓာတွေဖြစ်နေတာလေပရိစ္ဆာသမုပ္ပါဒ်အကြောင်းအကျိုးဒီလိုတော့သက်သက်တော့မဟုတ်ဘူးပေါ့နော်ခန္ဓာတွေဖြစ်နေတာအကြောင်းအကျိုးဆက်သွယ်မှုနဲ့ခန္ဓာတွေဖြစ်နေတာခန္ဓာတွေဖြစ်နေတာညပရိစ္ဆာသမုပ္ပါဒ်ဆက်ဖြတ်တယ်ဆိုတာပြောတာလဲအဲ့ဒီခန္ဓာတွေမဖြစ်အောင်အကြောင်းအကျိုးဆက်သွယ်ခြင်းကိုဖြတ်လိုက်တာနော်အကြောင်းနဲ့အကျိုးဆက်သွယ်ကိုဖြတ်ပြတယ်။ဒါအကြောင်းရှိလို့အကျိုးဖြစ်တယ်။အကြောင်းကလည်းခန္ဓာအကျိုးကလည်းခန္ဓာ။ဖြတ်တယ်ဆိုတော့အကြောင်းရအကြောင်းချုပ်လွတ်လိုက်တော့အကျိုးကလည်းချုပ်သွားတာ။အကြောင်းကိုဖြတ်လိုက်တော့အကျိုးကလည်းရက်သွားတာပေါ့ဟုတ်လား။အကြောင်းကိုဖြတ်တော့အကျိုးကလည်းရက်သွားတယ်။အဲ့ဒါပရိစ္ဆသမုပ္ပါဒ်ပြတ်လာပဲဒီတော့ကြောင်းကျိုးဆက်သွယ်မှုနဲ့ခန္ဓာတွေဖြစ်နေတယ်ဆိုတာလေးကိုဘုန်းကြီးတို့ကနေ့ပြောပါမယ်ကြောင်းကျိုးဆက်သွယ်မှုနဲ့ခန္ဓာတွေဖြစ်နေတယ်ညခန္ဓာစရာကအတိတ်ခန္ဓာရှိတယ်အနာဂတ်ခန္ဓာရှိတယ်ပစ္စုပန်ခန္ဓာရှိတယ်အတိတ်ရဲ့အနာဂတ်ရဲ့ပစ္စုပန်ပစ္စုပန်ကတော့အလယ်ကပေါ့ပြီးပြီးသားကအတိတ်မဖြစ်သေးတာကအနာဂတ်အဓိကပြောလို့ရင်ကပစ္စုပန်ခန္ဓာအဲ့ဒီပစ္စုပန်ခန္ဓာမှာဘာဖြစ်လို့ပစ္စုပန်ခန္ဓာတွေဖြစ်လာရသလဲအတိတ်အကြောင်းကြောင့်ဖြစ်တယ်အတိတ်အကြောင်းကြောင့်ပစ္စုပန်မှာအကျိုးဖြစ်တယ်ပစ္စုပန်မှာအကျိုးဖြစ်လာတော့အဲ့ဒီပစ္စုပန်မှာရလာတဲ့အကျိုးတရားတွေ အဲ့ဒီအပေါ်မှာနောက်ထပ်အကြောင်းတွေထပ်ဖြစ်အောင်မယ်ဆိုရင်အနာဂတ်မှာလည်းအကျိုးတွေထပ်ဖြစ်ကြအောင်ပါအဲ့ဒီလိုမဖြစ်အောင်ကာကွယ်တားဆီးပေးရပါပဲဟုတ်လားဒီတော့အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်တာကိုသိရင်ပြစ္ဆုတ်ပံအကြောင်းကြောင့်အနာဂတ်အကျိုးဖြစ်တာကိုလည်းသိတယ်အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်တာကိုသိသွားရင်ပြစ္ဆုတ်ပံမှာဒီအကြောင်းတွေထပ်မဖြစ်အောင်ကြိုးစားပေးနိုင်ရင်အနာဂတ်မှာနောက်ထပ်အကျိုးတွေထပ်မဖြစ်တော့ဘူးဆိုတာကိုလည်းပဲဒီလမ်းလေးတွေရသွားမယ်။အဲတော့အတိတ်အကြောင်းကိုပြန်လေ့လာခြင်းပြီးသင်္ကန်းစာပြန်ယူလိုက်တဲ့သဘောပဲ။သင်္ကန်းစာပြန်ယူလိုက်တာ။ဒီတော့ဘဝအနေနဲ့ပဲပြောကြည့်လိုက်ပေါ့နော်။ဘဝအနေနဲ့ပြောကြည့်လိုက်မယ်ဆိုရင်ဘဝတစ်ခုနဲ့တစ်ခုဆက်သွယ်သွားတာ။ဘာနဲ့ဆက်သွယ်သွားတယ်လဲ။အကြောင်းအကျိုးနဲ့ဆက်သွယ်သွားတာ။ဘာအကြောင်းနေလဲ။ဘဝတစ်ခုနဲ့တစ်ခုဒီဘဝကနေနောက်ဘဝရောက်သွားလောက်အောင်။နောက်ဘဝကနေနောက်ထပ်ဘဝရောက်သွားလောက်အောင်။ဘယ်အကြောင်းတွေကများပို့ပေးလိုက်တယ်လဲ။ဘယ်အကြောင်းတွေကပို့ပေးလိုက်လဲ။အနိကဆုံးကတော့ကံပေါ့နော်အနိကဆုံးကတော့ကံအနိကဆုံးအကြောင်းတရားကကံဝေသောအကြောင်းတရားကဘယ်လိုလဲဣတိသာနိကသောအကြောင်းကကံဝေသောအကြောင်းကဣတိသာအဲ့ဒါအကြောင်းတရားဆိုတဲ့နေရာမှာကံနဲ့ဣတိသာနဲ့အကြောင်းတရားနှစ်မျိုးရှိတယ်ဟုတ်ပြီဒါနိကတ်သောအကြောင်းကကံဆိုတော့ကံကဘယ်တော့ကလောက်ခဲ့တာလဲဟုတ်အတိတ်ကလောက်ခဲ့တာအခုဘုန်းကြီးတို့ပရိသတ်တွေကကိုဘဝကိုပဲပြန်ဆင်ခြင်ကြည့်ပေါ့ဒီဘဝရောက်လာတယ်ဘာကြောင့်ရောက်ဘာကြောင့်ရောက်အတိတ်တုန်းကကံနေလောက်ခဲ့လို့ရောက်လာတယ်အတိတ်တုန်းကကံနေလောက်ခဲ့လို့ရောက်လာဟုတ်ပြီအတိတ်တုန်းကကံနေလောက်ခဲ့လို့ရောက်လာတယ်ဆိုတော့အတိတ်တုန်းကကံကဘယ်အချိန်မှာဘယ်လိုလုပ်ခဲ့တာလဲဘယ်အချိန်မှာလုပ်ခဲ့တာလဲဘယ်လိုကံမျိုးလဲပဋိစ္စသမုပ္ပါဒ်တရားကတော့ရိုးရိုးလေးပဲပြောတယ်သင်္ခါရဟုတ်တယ်မလားဒီတစ်လုံးနဲ့ပဲပြောတယ်နော်အတိတ်ကကံဒီဘယ်လိုလဲသင်္ခါရပစ္စုပ္ပန်ကံကဘယ်လိုလဲကမ္မဘဝနော်အတိတ်ကံကသင်္ခါရပစ္စုပ္ပန်ကံကကမ္မဘဝဟုတ်ပြီအတိတ်ကံသင်္ခါရအဲ့ဒီသင်္ခါရကြောင့်ပစ္စုပ္ပန်မှာခန္ဓာတွေရတယ်ဒီတော့အတိတ်ကံသင်္ခါရကဘယ်အချိန်မှာအတိတ်ဆိုတာအများကြီးလေဘယ်အချိန်မှာလုပ်ခဲ့တာလဲစောစောကလုပ်ခဲ့တာလားတမမောရင်တေကန်ဒီမှာလုပ်တာလားနောက်ဆုံးမှာဖြစ်တာလားဘယ်အချိန်မှာဖြစ်တာလဲဒီတော့အတိတ်တုန်းကကံကဘုန်းကြီးပရိသတ်တွေကံဆိုတာကသင်္ခါရကိုပဲကြည့်ကြည့်မယ်ဆိုရင်ကံလေးမျိုးရှိတာပေါ့နော်ဘာတွေရှိလဲအကုသိုလ်ကံရှိတယ်ပြီးတော့ကာမကုသိုလ်ကံရှိတယ်ရူပကုသိုလ်ကံရှိတယ်အရူပကုသိုလ်ကံရှိတယ်အလုံးမပနေချက်လဲဒီချက်ဘယ်လိုတွေလဲအကုသိုလ်ကံရဲ့ကာမကုသိုလ်ကံရဲ့ရူပကုသိုလ်ကံရဲ့အရူပကုသိုလ်ကံလေးချက်သင်္ခါရနာမနဲ့တက်ပြောရင်ဘယ်လိုပြောမလဲပဉ္စဘိသင်္ခါရအပဉ္စဘိသင်္ခါရအာနိစ္စဘိသင်္ခါရသင်္ခါရက3မျိုးကံနေနဲ့ခွဲရင်4မျိုးပဉ္စဘိသင်္ခါရကဘယ်လိုတွေတော့ကာမကုသိုလ်နဲ့ရူပကုသိုလ်အပဉ္စဘိသင်္ခါရကအကုသိုလ်အာနိစ္စပိသင်္ခါရကအရူပကုသိုလ်အရူပကုသိုလ်နော်အဲ့တော့ကံအနေနဲ့ပြောရင်၄မျိုးတဲ့သင်္ခါရအနေနဲ့ပြောရင်၃မျိုးဒီတော့ဘုန်းကြီးတို့ပြိသက်တွေအတိတ်ကာလတုန်းကအဲ့ဒီကံ၄မျိုးထဲမှာကံဘယ်နှမျိုးလောက်ခဲ့လဲကံဘယ်နှမျိုးလောက်ခဲ့လဲအတိတ်ကာလတုန်းက လွန်ခဲ့တဲ့အတိတ်ကအတိတ်ဘဝတုန်းကကံဗဒမျိုးလုပ်ခဲ့တယ်လို့ထင်တယ်။ဘာကံนี่လဲ။အကုသိုလ်ကံရဲ့ကမ္မကုသိုလ်ကံရဲ့ဒါသိကြတယ်။သိကြတဲ့ကံပေါ့နော်။လောဘကုသိုလ်ကံမသိကြဘူးအရူဘကုသိုလ်ကံမသိကြဘူး။ဘာဖြစ်လို့တော့ရူပကုသိုလ်ကံလောက်ခဲ့သည်ရှိတော့ကုသိုလ်ပဲရောက်နေမှာမြမဘုံရောက်မယ်အရူပကုသိုလ်ကံလောက်ခဲ့ရင်လည်းကုသိုလ်ရင်ပြောင်းနေမှာလေအရူပမြမပြောင်းနေမယ်ဒီတော့ရူပကုသိုလ်ကံနဲ့အရူပကုသိုလ်ကံမလောက်ခဲ့တာတော့သိကြနေပြီလူဘုံရောက်လာတာဘယ်ကံရဲ့အကျိုးလဲကာမကုသိုလ်ကံရဲ့အကျိုးဟုတ်ပြီနော်ကာမကုသိုလ်ကံကာမကုသိုလ်ကံဆိုတာဘယ်လိုတွေပြောတာလဲဟုတ်ပြီဘယ်လိုဒီကိုပြောတာလဲကာမကုသိုလ်ကံဆိုတာဘယ်လိုဒီကိုပြောတာလဲအချင်းချုပ်ကတော့ဒါနာသီလဘာဝနာပေါ့ဟုတ်လားအချင်းချုပ်ကလားနည်းနည်းချက်ပြောရင်ဘယ်နှမျိုးရမလဲနည်းနည်းချက်ပြောရင်10မျိုးရမယ်ဟုတ်လား10မျိုးရမယ်နော်ဒါနာဆိုတဲ့နေရာမှာဒါနနဲ့သဘောတူတဲ့အလုပ်တွေရှိတယ်။အဲ့ဒါတွေကဘာတွေလဲဆိုရင်ပဋိဒါနပတ္တနုမောဒနာပဋိဒါနဆိုတာအမျှဝေးတာပတ္တနုမောဒနာကအမျှသာဓုခေါ်တာအမျှဝေးတာရဲ့သာဓုခေါ်တာရဲ့ပဋိဒါနပတ္တနုမောဒနာသူတို့ကဘယ်လိုနဲ့သဘောတူလဲဒါနနဲ့သဘောတူတယ်နာသီလနဲ့သဘောတူတာကအပ္ပစာယနာဝေယဝိသ။အပ္ပစာယနာဆိုတာကအယုတိပေးတာ။အယုတိပေးတာ။ respect ပေးတဲ့သဘောပေါ့နော်။အယုတိပေးတာ။ဝေယဝိသဆိုတာက service လုပ်တယ်။ဗုဒ္ဓဓမ္မသံဃာသာသနာနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုဝိုင်းဝန်းကူညီပြီးတော့လုပ်တယ်။မိဘဆရာသမားတွေရဲ့လုပ်ငန်းတွေဝိုင်းဝန်းကူညီပြီးတော့လုပ်ပေးတယ်။အဲ့ဒါဒီဝေယဝိသအဲ့ဒီအပ္ပစာယနာနဲ့ဝေယဝိသကဘယ်သူနဲ့သဘောတူတယ်လဲသီလနဲ့သဘောတူတယ်ဒါသဘောတူပုံလေးတွေပြန်ပြောမယ်နော်ဒါနဘယ်လိုတွေဒါဒါနနဲ့သဘောတူလဲပဋိဒါနပတ္တနုမောဒနသူတို့ဒီဒါနနဲ့သဘောတူတယ်ဘယ်လိုသဘောတူတာလဲဒါနသရာကကိုယ်မှရှိတဲ့ပစ္စည်းကိုသူတို့ဘာကိုစားစေခြင်းနဲ့ဟူစေခြင်းနဲ့ပါချေခံတယ်လဲဆိုတော့မေတ္တာချေခံတယ်ဟုတ်လားမေတ္တာကိုချေခံတယ်မေတ္တာကိုချေခံတယ်မျှဝေပေးနိုင်တယ်ပေါ့လေနော်ကိုယ်ရှိတဲ့ခွင့်ရကလေးကိုမျှဝေပေးနိုင်တယ်အခွင့်အရေးတစ်ခုကိုကိုယ်တယောက်တည်းမသုံးဆလို့ဘူးအများနဲ့မျှဝေပေးနိုင်တယ်ဒါကိုဒါနလို့ခေါ်တာပဋိဒါနကိုရထားတဲ့ကုသိုလ်ကိုအမျှဝေတယ်အမျှဝေတယ်ဆိုတာမလုပ်တာလေကိုရထားတဲ့ကုသိုလ်ကိုသူများကိုခွဲပေးတာဝေတယ်ဆိုတာခွဲပေးတာပေါ့နော်ဝေတယ်ဆိုတာခွဲအမျှဆိုတာကကိုရထားတဲ့ဖို့စုကိုရထားတဲ့ပစ္စည်းကလေးတစ်ခုခွဲရန်လေးပဲပြောပေါ့နော်ခွဲရန်လေးအဲ့ဒါလေးကိုသူများကိုမျှဝေပေးတာအဲ့ဒါကိုမျှဝေတယ်လို့ခေါ်တယ်။အဲ့ဒါမျှဝေတယ်ဆိုတဲ့စကားလုံးကိုကြည့်လိုက်ရင်ကိုယ်ရတဲ့ပစ္စည်းကိုသူများကိုခွဲပေးတာ။ကိုယ်မှာသမီးတစ်ပါးကရှိရင်သူများကိုတဝက်ခွဲပေးတဲ့သဘောမျိုးပေါ့။အဲ့ဒါဒါနနဲ့အတူတူပဲပေါ့နော်။ဒါနနဲ့အတူတူပဲ။ဒါနလည်းမေတ္တာကိုခြေခံတာပဲ။ပဋိဒါနလည်းမေတ္တာကိုခြေခံတာပဲ။ပတ္တနုမောဒနာဒါကြတော့သရဘာအမျှဝေတာကိုကိုယ်ကသာဓုခေါ်တယ်သာဓုခေါ်တယ်တရဘာကအမျှဝေတယ်အမျှဝေတယ်ဆိုတာကသူတို့ကုသိုလ်ကောင်းမှုတွေပြုထားပါတယ်အဲ့ဒီကုသိုလ်ကောင်းမှုကိုဝမ်းမြောက်ဝမ်းသာနော်ပြုကြပါဆိုတော့တရဘာကကုသိုလ်ကောင်းမှုပြုတယ်အဲ့ဒီကုသိုလ်ကောင်းမှုကိုဝမ်းမြောက်ဝမ်းသာသာဓုခေါ်ကြပါလို့သူကပြောလိုက်တဲ့အချိန်မှာကိုယ့်ရဲ့စိတ်ထဲမှာအဲ့ဒီပြောတဲ့ပုဂ္ဂိုလ်အပေါ်မှာမေတ္တာသာမကိမ်းမှုဆိုရင်သူက ဝမ်းမြောက်ဝမ်းသာဖြစ်ပါဆိုတဲ့ကိုဝမ်းမြောက်ဝမ်းသာဖြစ်ပါမလားမဖြစ်ပါဘူးတချို့တချို့ဆိုလို့ရှိရင်နော်ဝမ်းမြောက်ဝမ်းသာမဖြစ်တဲ့အပြင်တစ်ပါးလူတာတန်းတာကြည့်ပြီးမေးတော့ငော့နေသေးတာပဲဟုတ်လားမေးငော့နေသေးတာအာသူကလူတာလူတာဘာဖြစ်လို့လူတာညာဖြစ်လို့လူတာဒီလိုပေါ့နော်မေးငော့နေသေးတာဝမ်းမြောက်ဝမ်းသာမဖြစ်တဲ့အပြင်မှာအတင်းပြောနေသေးတာအဲ့ဒါဝမ်းမြောက်ဝမ်းသာဖြစ်ဖို့ဆိုတာကအမြဲတမ်းခက်တယ်တဘာတွေကုသိုလ်ပြုတာကိုဝမ်းမြောက်ဝမ်းသာတကယ်ကိုဝမ်းမြောက်ဝမ်းသာလှဲ့လှဲ့လှဲ့လှဲ့ဝမ်းသာတာအမြဲတမ်းခက်တယ်ဝမ်းမြောက်ဝမ်းသာဖြစ်နိုင်တယ်ဆိုတာမေတ္တာအခြေခံမှဖြစ်တာမေတ္တာမကဲ့ရင်မဖြစ်ဘူးဒါကြောင့်မလို့ဒါနကလည်းမေတ္တာအခြေခံတယ်ပဋိဒါနမေတ္တာအခြေခံတယ်ပတ္တနုမရဏမေတ္တာအခြေခံတယ်မေတ္တာအခြေခံတာချင်းတူလို့သွားပြီးတော့အောင်းလို့ရတာကိုအဲ့တော့ဒါနနဲ့သဘောတူတဲ့လုံကအလုံးပေါင်း၃မျိုးပေါ့သီလသီလဆိုတာဘာပြောတာလဲသီလဆိုတာကအလေးအကျင့်ကိုပြောတာအလေးအကျင့်အလေးအထနော်အလေးအကျင့်တစ်ခုယဉ်ကျေးမှုတစ်ခုယဉ်ကျေးမှုဆိုတာလည်းအလေးအကျင့်ဆိုတာကပုံမှန်တာပေါ့လေယဉ်ကျေးမှုဆိုတာကတော့သူဒေသနဲ့သူလူမျိုးနဲ့သူယဉ်ကျေးမှုဆိုတာရှိတယ်ပေါ့အဲ့ဒီယဉ်ကျေးမှုတိုင်းဟာနော်အလေးအကျင့်ဖြစ်ခြင်းမှဖြစ်တယ်အဲ့တော့အလေးအကျင့်ဆိုတာကောင်းသောအလေးအကျင့်တစ်ခုဒါကိုသီလလို့ခေါ်တယ်ကောင်းသောအလေးအကျင့်တစ်ခုအဲ့ဒီကောင်းသောအလေးအကျင့်လေးတွေဟာသီလပဲဥပမာပဏာတိပါဒအာရိဏဒနာကမ္မသုမိစ္ဆာစာရဘာဖြစ်လို့သူကိုသီလလို့ခေါ်တယ်ကောင်းသောအလေးအကျင့်လေးတစ်ခုမို့လို့သီလလို့ခေါ်တယ်သူတစ်ပါးကိုမငင်းဆဲဘူးမတက်ဖြတ်ဘူးဆိုတာကောင်းသောအလေးအကျင့်လေးတစ်ခုပဲသူတစ်ပါးပြည့်စုံကိုမတရားသဖြင့်မယူဘူးဆိုတာလည်းကောင်းသောအလေးခြင်းလေးတစ်ခုပဲအဲ့ဒါလေးကိုကိုကစစက်မပြတ်လိုက်နာကျင့်သုံးသွားမယ်ဆိုရင်ကိုယ့်ရဲ့တန်တမ်းမှာအဲ့ဒီအလေးခြင်းလေးတစ်ခုစွဲသွားတယ်ကာယကံဝစီကံမနောကံမှားယွင်းတဲ့အလေးသဘောလေးမရှိတော့ဘဲမှန်ကန်တဲ့အလေးခြင်းလေးတစ်ခုရသွားတယ်အလေးခြင်းတစ်ခုရအောင်သီလဆောက်တည်ရတာအဲ့ဒါသီလဆောက်တည်တယ်သီလဆောက်တည်တယ်ဆိုတာဖိနှုတ်ပရိသတ်တွေလွယ်လွယ်နဲ့တွေးလို့မရဘူးသဘာဝတိလာသွားခံပြီးတော့ပြန်လာနော်ဒီလောက်နဲ့တိလာကုသိုလ်မဖြစ်ဘူးဘလို့မှဖြစ်မလဲကောင်းသောအလေးအကျင့်တစ်ခုဖြစ်အောင်ကိုယ့်ကိုယ်ကိုပြုပြင်ယူရတယ်ကာယကံကောင်းသောအလေးအကျင့်တစ်ခုဖြစ်အောင်ဝစီကံကောင်းသောအလေးအကျင့်တစ်ခုဖြစ်အောင်မနောကံကောင်းသောအလေးအကျင့်တစ်ခုဖြစ်အောင်အလေးအကျင့်ဆိုတာကတော့အများအဖြစ်တော့ကာယကံနဲ့ဝစီကံပါပဲမနောကံမပါပါဘူးဒါကိုယဉ်ကျေးမှုလို့ပြောခြင်းနဲ့ပြောနိုင်ပါတယ်ပြောခြင်းနဲ့ပြောနိုင်ပါတယ်အဲ့ဒါကောင်းသောလေးခြင်းတွေတစ်ခုဖြစ်အောင်သီလဆောက်တွေပေးရတယ်ပဏာတိပါဒကာယကံနဲ့ပတ်သက်တယ်အာရိဏဒါနကာယကံနဲ့ပတ်သက်တယ်ကာမတုမိစ္ဆာစာရကာယကံနဲ့ပတ်သက်တယ်အဲ့ဒါကာယကံနဲ့ပတ်သက်လို့ကိုယ့်ရဲ့လှုပ်ဆောင်ခြင်းနဲ့ပတ်သက်လို့ကောင်းသောလေးခြင်းတွေဖြစ်အောင်ပြုထောင်ပေးရတယ်နောက်ဝစီကံနဲ့ပတ်သက်လို့မုတ္တဝါဒဣတုနာဝါစာသရုတဝါစာတဖပလပကောင်းသောအလေးခြင်းလေးဖြစ်အောင်ပြုထောင်ပေးရတယ်မုတဝါဒမမှန်တာမပြောဘူးမှန်တာပဲပြောမယ်မှန်တာပြောတဲ့အလေးခြင်းပိတုနာဝါစာတယောက်တယောက်အခင်မင်းပြေကြောင်းစကားတွေမပြောဘူးဒါလေးတွေလေ့ကျင့်လုပ်ပေးတယ်သရုတဝါစာစဉ္ညတနာမပြောဘူးသင်္သင်မှုပဲပြောမယ်ရင်ရင်ကြီးကြီးချွတ်ချွတ်တသာပဲပြောမယ်အလေးခြင်းလုပ်ပေးရတယ်လေ့ကျင့်လုပ်ပြရတယ်တချို့တချို့เนาะစီပွားရေးသမားတွေဆိုလို့ရှိရင်တို့ရဲ့ဝန်ထမ်းတွေကိုအလေးကျင့်နေပြအောင်တမင်တကာကိုသင်တန်းပေးရတာဒါသီလပဲသဘာပလပအကျိုးမရှိတဲ့စကားမပြောဘူးလုံရင်ပြောမဟုတ်တာမပြောနဲ့မမှန်တာမပြောနဲ့အပူတွေမပြောနဲ့လုံရင်ပြောအဲဒီလိုပေါ့ဒါအလေးကျင့်လုပ်ပြတာအဲ့ဒါသီလပဲသီလပဲဘုရားရှိခိုးသီလခံယူနေမှသီလလို့ခေါ်တာမဟုတ်ဘူးခုနတော့ကပြောခဲ့တဲ့ဘောင်ခုနပြောတဲ့ဘောင်ထဲမှာဝင်တဲ့အလေးခြင်းလေးတွေလုံနေရင်လည်းဒါသီလဖြစ်တာပဲပါဏာတိပါဒအလေးခြင်းလေးတွေလုံနေမယ်အာရိဏဒနအလေးခြင်းလေးတွေလုံနေမယ်ကာမတုမိစ္ဆာစရအလေးခြင်းလေးတွေလုံနေမယ်ဒါဆိုသီလဖြစ်နေတာပဲသီလခံယူပြီးတော့လက်တွေဘာမှမလုံရင်လည်းအလေးခြင်းဖြစ်ပါမလားမဖြစ်ဘူးနော်တချို့ကသီလသာခံနေတာသောတာတိုင်းသာဖျားရှိသောဘုန်းကြီးကျောင်းသောသီလသာခံယူနေတာလက်တွေ့လုပ်ဖို့ကြတော့ဘလို့မှမလုပ်ကြဘူး အလေးချက်မဖြစ်ဘူးအလေးချက်မဖြစ်ရင်သီလစစ်စစ်လို့ပြောလို့မရဘူးအဲ့ဒါမုသာဝါဒပိသုနာဝါစာပြုသာဝါစာသဗ္ဗပလပအလေးချက်လေးတွေလုပ်ပေးရတယ်အဲ့ဒီလေးချက်လေးတွေလုပ်ပေးတာတော့ကာယကံကလည်းအလိုလိုမှန်ကန်လာတယ်မှားရင်လည်းလို့တယ်မလို့ဖြစ်တော့ဘူးဝစီကံကလည်းလိုလိုမှန်ကန်လာတယ်မှားရင်လည်းလို့တယ်မလို့ဖြစ်တော့ဘူးအဲ့ဒါဆိုလေးချက်ရသွားတယ်လေးချက်ရသွားတာသီလပေါ့ဒါသီလသီလဆိုတာကပေါ်ပေါ်တွေ့လို့မရဘူးနော်အလေးချက်မဟုတ်ရင်သီလကိုမခေါ်ဘူးဟုတ်လားရှင်းပါတော့ကတော့ဘုရားရှင်းပါတော့သီလခံယူအပြင်ကြတော့မှကလို့ချင်တာလို့ဆိုရင်ဘယ်သီလဖြစ်ပါမလဲအဲ့ဒီသီလနဲ့အလားတူတာဘယ်လိုတွေတော့အပ္ပဆိုင်နာဝေယဝိစာဒါလည်းအလေးချက်လုပ်ပေးရတာပဲအယုသိပေးတတ်တဲ့အလေးချက်လူကြီးသူကြီးတွေဆရာသမားတွေကရုဂါရဝဖြစ်တဲ့ပုဂ္ဂိုလ်တွေဘုရားတရားတန်ခါယရဏသုံးပါးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဟောအယုသိပေးတယ်နော်လေးစားတယ်ဒါတွေဟာအလေးကျင့်လေးတွေအလေးကျင့်ကောင်းလေးတွေအဲ့ဒီအလေးကျင့်ကောင်းလေးတွေကိုသူလည်းဘယ်လိုခေါ်လဲသီလလိုင်းနဲ့မှပါသွားတာပဲဝေယဝိသဖခင်နဲ့ပတ်သက်လို့တရားနဲ့ပတ်သက်လို့တန်ခါနဲ့ပတ်သက်လို့မိဘဆရာနဲ့ပတ်သက်လို့လူကြီးသူကြီးတကြီးရွယ်အိုနဲ့ပတ်သက်လို့ဘုရားဝိသလေးတွေလုပ်ပေးတယ်။ကုညီတတ်တဲ့လေးချင်းလေးတွေလုပ်ပေးတယ်။ကုညီတတ်တဲ့နေရာကမှာကုညီတတ်တဲ့ကုညီတွေပေးတယ်။မနေတတ်ဘူး။ဒါလည်းအလေးချင်းတစ်ခု။အဲ့ဒီအလေးချင်းတွေပြင်ရင်ပါလေ။ဟိုသီလပဲ။အဲဒါကြောင့်ဘုရားဝိသဆိုတာလည်းအလေးချင်းတစ်ခုသီလ။အပ္ပဆိုင်နာဆိုတာလည်းအလေးချင်းတစ်ခုသီလပဲ။အဲ့တော့ဒါနက3မျိုးသီလက3မျိုးภาวนาจ้ะတော့၄မျိုးตมราวิปัตตนาဆိုတဲ့လုပ်ငန်းนี่လုပ်တာလဲဒါလဲภาวนาပဲเนาะအခုလိုတရားထိုင်တာဒါภาวนาပေါ့ภาวนาသူเนี่ยလားတူတာတွေကဘယ်လိုတွေလဲဆိုတော့တရားနာတယ်တရားဟောတယ်အဲ့တော့ภาวนาဆိုတာကုဏတော်ကဒါနကမေတ္တာကိုခြေခံပြီးတော့အများနဲ့မျှဝေခံစားနိုင်တာဒါနအလေးချင်းကောင်းလေးတခုဖြစ်တာကသီလဉာဏ်ပညာကိုခြေခံပြီးတော့ကိုယ့်ရဲ့တဏ္ဍာဉာဏ်ပညာတွေတိုးတက်အောင်လုပ်တာကภาวนาภาวนาပေါ့နော်အဲ့ဒါဉာဏ်ပညာတိုးတက်အောင်လုပ်တဲ့လုပ်ငန်းသည်ภาวนาသူနဲ့လားတူတာကဘယ်လိုတွေလဲဓမ္မသဝနာဓမ္မဒေသနာတရားနာတယ်တရားဟောတယ်တရားနာတာလည်းဉာဏ်ပညာတွေ့တဲ့အောင်လုပ်တဲ့အလုပ်တစ်ခုပဲတရားဟောတာလည်းဉာဏ်ပညာတွေ့တဲ့အောင်လုပ်တဲ့အလုပ်တစ်ခုပဲဘုဒ္ဓတရားတွေရအောင်လုပ်ပေးတဲ့တရားနာတယ်တရားဟောတယ်စာအုပ်တွေကျန်နေပြီးတော့လူတယ်စီရိပြားတွေကူးပြီးတော့လူတယ်ဒါတွေအတူတူပဲအတူတူပဲသဘောချင်းအတူတူပဲအဲ့တော့တရားနာတယ်လူကလည်းဟောတဲ့တရားပဲနာနာစီရိပြားတွေကပဲနာနာအတူတူပဲတရားဟောတယ်ကိုယ်ကဟောနိုင်လဲဟောမဟောနိုင်လဲဟောနိုင်တဲ့ပုံစံတွေပြင့်ပြီးတော့တရားဝတ်ပြောင်းလုပ်ပြီးတယ်စီရိပြားတွေလှူပြီးတယ်စာအုပ်တွေလှူပြီးတယ်နော်ဒါဓမ္မဒေသနာနောက်ပြီးတော့ဒေတိစုကမ္မဒေတိစုကမ္မဆိုတာကဘာပြောတာလဲအယူဖြောင်းမှန်အယူဖြောင်းမှန်တဲ့ဆိုတာပြောတာလေဒီနေရာမှာအယူဖြောင်းမှန်တဲ့သဘောကတော့ဝိပဿနာအဆင့်ကြီးတော့မရောက်ပါဘူးဘယ်နေရာလဲဆိုတော့ကံနဲ့ကံရဲ့အကျိုးကောင်းကလုံးရင်ကောင်းတဲ့အကျိုးပေးတယ်မကောင်းကလုံးရင်မကောင်းတဲ့အကျိုးပေးတယ်ဆိုတော့ကံနဲ့ကံရဲ့အကျိုးပေးကိုယုံကြည်တာဒါလည်းပညာရဲ့သဘောပဲကမ္မတက္ကရသမာဓိတိဉာဏ်လို့ခေါ်တာပေါ့ဉာဏ်ပညာရဲ့သဘောပဲအဲတော့ကောင်းကံမကောင်းကံယုံကြည်တယ်အဲ့ဒီလိုယုံကြည်ချက်ရှိမှဒါနကုသိုလ်ပြုလုပ်နိုင်တယ်အကျိုးတရားမှုရှိတယ်သီလကုသိုလ်ပြုလုပ်နိုင်တယ်အကျိုးတရားမှုရှိတယ်ဒါကြောင့်မလို့ဒိဋ္ဌိစုကမ္မဟာဗုဒ္ဓဘာသာရေလို့ဖြစ်လာရင်ဒိဋ္ဌိစုကမ္မရှိကိုရှိရတယ်ဒိဋ္ဌိစုကမ္မမရှိရင်လည်းဗုဒ္ဓဘာသာလို့ပြောလို့မရတော့ဘူးဘုရားဘာသာအယူနဲ့ဆန့်ကျင်သွားပြီ။ကံနဲ့ကံအကျိုးပေးကမှမယုံကြည်ရင်ဘုရားဘာသာအယူနဲ့ဆန့်ကျင်သွားပြီ။ဒါကြောင့်မလို့ ကံနဲ့ကံရုပ်ဘိကိုယုံကြည်တဲ့ဉာဏ်ရှိမှဘောဓဘာသာစစ်စစ်လို့ပြောလို့ရတာပေါ့နော်အားလုံးပေါင်းလိုက်တော့ဘာဝနာနဲ့ပတ်သက်တဲ့ကံကဘယ်နှမျိုးလဲ၄မျိုးဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဘာဝနာအားလုံးပေါင်းလိုက်တော့၄မျိုးအားလုံးပေါင်းရင်ကုသိုလ်အမျိုးအစားပေါင်း၁၀မျိုးရှိတယ်အဲ့ဒီ၁၀မျိုးကိုဒီနေရာမှာပုံညာပြီးသင်္ခါရကာမကုသိုလ်ကံလို့ဒီလိုခေါ်တယ်နော်ကာမကုသကံကဲအတိတ်ကာလတုန်းကကာမကုသကံတစ်မျိုးတည်းလုပ်ခဲ့သလားဒီမိဘကံတွေလုပ်ခဲ့သေးလဲအကုသကံလည်းလုပ်ခဲ့သေးတာပဲအကုသကံကဘယ်နှမျိုးရှိသလဲဆိုရင်10မျိုးဒုတိယ10ပါပေါ့နော်ကုဏဟာလည်းခတ်စင်စင်ပါပဲပဏ္ဏိပါဒကျွလွန်နဲ့အာရိဏဒနာကျွလွန်နဲ့ကာမသမိသဒ္ဒရာကျွလွန်နဲ့ကာယကံ3မျိုးမုဒ္ဒဝါဒကျွလွန်နဲ့ပိတုဒ္ဒဝါစာကျွလွန်နဲ့ပရုဒ္ဒဝါစာကျွလွန်နဲ့တဖပလာပဝါစာကျွလွန်နဲ့ဝစီကံ၄မျိုးအဘိဇ္ဇာပြဘာဒမိစ္ဆာဒိဋ္ဌိ၃မျိုးဒီနေရာမှာမိစ္ဆာဒိဋ္ဌိဆိုတာကကံနဲ့ကံရဲ့ဂျိုးဘေးကိုမယုံကြည်တဲ့သဘောဟောကုသိုလ်နဲ့အကုသိုလ်ဖြောင်းဖြောင်းကြီးဆက်ကျင်သွားပြီနော်ကံနဲ့ကံရဲ့ဂျိုးဘေးကိုယုံကြည်ရင်ကုသိုလ်ဖြစ်တယ်ကံနဲ့ကံရဲ့ဂျိုးဘေးကိုမယုံကြည်ရင်အကုသိုလ်ဖြစ်တယ်ဆန်းနေတော့အလုံးပေါင်းလိုက်တော့အကုသိုလ်ကံဘယ်နှမျိုးလဲ10မျိုးအတိတ်ကာလတုန်းကကိုယ်ကိုယ်တိုင်ပြန်မှတ်ကြည့်ပေါ့ဒါတွေမလုပ်ခဲ့ဘူးလားလုံးဝကင်းသလားအကုသိုလ်ကံနေနေလုံးဝကင်းမယ်လို့ထင်လားလုပ်ခဲ့ဘူးမှာပေါ့နော်လုပ်ခဲ့ဘူးမှာပေါ့ဒီတော့အတိတ်ကာလတုန်းကကုသိုလ်ကံလည်းရှိတယ်အကုသိုလ်ကံလည်းရှိတယ်ကုသိုလ်ကံလည်းသင်္ခါရပဲအကုသိုလ်ကံလည်းသင်္ခါရပဲဘာဖြစ်လို့သင်္ခါရလို့ခေါ်လဲ။ဘာဖြစ်လို့သင်္ခါရလို့ခေါ်လဲ။ဟုတ်ပြီလေ။ကုသိုလ်နဲ့အကုသိုလ်ကိုဘာဖြစ်လို့သင်္ခါရလို့ခေါ်လဲ။အကျိုးတစ်ခုရအောင်ပြုပြင်ပေးတတ်လို့သင်္ခါရ။အကျိုးတစ်ခုရအောင်ပြုပြင်ပေးတတ်လို့သင်္ခါရ။သင်္ခါရတဲ့စကားလုံးကပြုပြင်ဆိုတဲ့အဓိပ္ပာယ်ထွက်တယ်နော်ပြုပြင်တတ်တာလဲသင်္ခါရအပြုပြင်ခံရတာလဲသင်္ခါရဒီလိုတော့ခွဲမှန်ပေါ့ဟုတ်လားပြုပြင်တတ်တာလဲသင်္ခါရအပြုပြင်ခံရတာလဲသင်္ခါရသူကအဓိပ္ပာယ်နှမျိုးထွက်တယ်တပ်ပြီးသင်္ခါရအနိစ္စအဲ့ဒီစကလုံးမှာပါတဲ့သင်္ခါရကပြုပြင်တတ်တာလားအပြုပြင်ခံရတာလားပါတယ်လေတပိသင်္ခါရအနိစ္စဘလို့သဘောရလဲအပြုပြင်ခံရတာဘလို့ကပြုပြင်တာလဲတပိသင်္ခါရသင်္ခါရဆိုတာဘလို့၄လဲဟုတ်ပြီလေဘလို့၄လဲတပိသင်္ခါရအနိစ္စတပိလုံးစုံကုန်သောသင်္ခါရအဲယုံနံပေါ့သင်္ခါရယုံနာဓမ္မသင်္ခါရသဘောတရားတို့သည်အနိစ္စမြင်မရှိကုန်ဒီလိုမလားကျောင်းအဲ့ဒီသင်္ခါရကဘယ်လိုတွေလဲယုံနာသင်္ခါရတွေသူတို့ကပြုပြင်တတ်သလားပြုပြင်ခံရတာလားဘယ်လိုကပြုပြင်တာတော့ကံကပြုပြင်တာကံရယ်လို့တော့မဟုတ်ဘူးပေါ့နော်ကံရယ်လို့တော့မဟုတ်ဘူးယုံနာနေဖြစ်ခြင်းရဲ့အကြောင်းအကြောင်းနဲ့မှာကံတမျိုးတည်းလားအဲတမျိုးတည်းမဟုတ်ဘူးဘယ်လိုတွေကပြုပြင်တာလဲယုတ်တရားကိုပြုပြင်တာကကံရဲ့စိတ်ရဲ့ဥဒ္ဓရဲ့အာဟာရအကြောင်းပေါ့နော်ကိုပရိသသမုပ္ပါအကြောင်းကျိုးဆိုတာအဲ့ဒီအကြောင်းတွေပြောတာပေါ့နောက်တစ်ခါနန္တရားတွေဖြစ်အောင်ပြုပြင်ပေးတာဘယ်လိုတွေတော့အဲအာယုန်တွေဓာရတွေအဲ့ဒါအကြောင်းတွေပဲနော်အကြောင်းတွေပဲပရိစ္ဆာတွေပဲအဲဒီတော့ရုပ်ရည်ဖြစ်ခြင်းရဲ့အကြောင်းက၄မျိုးဘယ်လိုတွေတော့ကံစိတ်ဥဒ္ဓုအာဟာရကံတစ်မျိုးတည်းကြောင့်ဖြစ်နေတာမဟုတ်ဘူးเนาะအဲဒါကြောင့်ခုနကတော့ကံကြောင့်ဖြစ်တယ်ကံနဲ့ကံရဲ့ကျိုးကောင်းတာလို့ကောင်းကျိုးပေးတယ်မကောင်းတာလို့မကောင်းကျိုးပေးတယ်ပြောတော့ပြောတာပဲဒါပေမဲ့ကံတစ်မျိုးတည်းကိုကြည့်ပဲအကောင်လုံးပုံချလို့တော့မရဘူးကောင်းတာတွေဖြစ်နေတယ်ကောင်းကံလို့ကောင်းတာတွေဖြစ်နေပါတယ်လို့တမျိုးတည်းကိုလက်တယ်ရှာပြလို့တော့ မဖြစ်ဘူးမကောင်းတာတွေတွေ့နေတယ်မကောင်းတာတွေတွေ့နေတယ်အာကံမကောင်းလို့မကောင်းတာတွေတွေ့ဖြစ်နေတာပါဒီလိုတရားတွေပြောလို့ကောရပါမလားဒီလိုလည်းမရဘူးနော်ကံကောင်းလို့ကောင်းတာတွေဖြစ်နေတယ်ကံမကောင်းလို့မကောင်းတာတွေဖြစ်နေတယ်မှန်တော့မှန်တယ်ကံနဲ့ကံအကျိုးခုနကံနဲ့ကံအကျိုးပေးတာပါလေကောင်းကံလုပ်ရင်ကောင်းညုံပေးမယ်မကောင်းတာလုပ်ရင်အကြောင်းဘက်ကကြည့်တာလားအကျိုးဘက်ကကြည့်တာလားဆိုတော့အကြောင်းဘက်ကကြည့်တာကောင်းကံသာလို့သူ့ရဲ့အကျိုးကကောင်းညုံဖြစ်ရမယ်မကောင်းတာလုပ်ရင်သူ့ရဲ့အကျိုးကမကောင်းတဲ့အကျိုးဖြစ်ရမယ်ဒီတော့ကောင်းတဲ့အကျိုးပေးစေခြင်းရင်ကောင်းတာတွေလုပ်မကောင်းတဲ့အကျိုးရခြင်းရင်မကောင်းတာတွေလုပ်မကောင်းတဲ့အကျိုးမရခြင်းရင်မကောင်းတာတွေကိုရှောင်နော်အခုကပြောင်းပြောင်းပြန်ထားတယ်သင်္ခါရပြုပြင်တယ်ဘယ်လိုတွေကပြုပြင်တော့ဘယ်လိုတွေကြောင့်ဖြစ်တော့အကြောင်းကြောင့်ဖြစ်တာဘယ်လိုတွေကြောင့်ဖြစ်တော့အဲ့ဒီအကြောင်းတွေကဘယ်လိုတွေတော့တပိလုံးသောသင်္ခါရယုံနာဓမ္မသင်္ခါရသဘောတရားတို့သည်ယုတ်တရားနန္တရားခန္ဓာ၅ပါးသူတို့သည်အကြောင်းကြောင့်ဖြစ်တယ်ဘယ်အကြောင်းကြောင့်ဖြစ်တော့ယုတ်ရဲ့အကြောင်းကကံစေဥဒ္ဓဟာရအကြောင်း၄မျိုးကြောင့်ဖြစ်တယ်ယုတ်တရားတို့သည်ကံစေဥဒ္ဓဟာရအကြောင်းတရား၄မျိုးကြောင့်ဖြစ်တယ်နန္တရားတို့သည်အာယုံ ద్వార ဆိုတဲ့အကြောင်း၄မျိုးကြောင့်ဖြစ်တယ်ဒီလိုပြောပါပါနော်ယုတ်တရားသည်အကြောင်း၄မျိုးကြောင့်ဖြစ်လဲနန္တရားအကြောင်း၄မျိုးကြောင့်ဖြစ်လဲနှမျိုးဒီတော့အကျိုးဘက်ကပြန်ကြည့်ရင်အကြောင်းဒီကံတစ်မျိုးတည်းလားမဟုတ်တော့ဘူးเนาะအကျိုးဘက်ကပြန်ကြည့်ရင်အကြောင်းဒီ6မျိုးရှိတယ်ရုပ်ရဲ့အကြောင်းက4မျိုးနာရဲ့အကြောင်းက2မျိုးဟုတ်လားအဲ့တော့တပ္ပိသင်္ခါရအနိစ္စသင်္ခါရအဲ့ဒီသင်္ခါရဆိုတဲ့ယုံနာတရားတွေသည်ပြုပြင်တတ်တဲ့တရားလားအပြုပြင်ခံရတဲ့တရားလားဘာတရားလဲဘလူတွေကပြုပြင်တာတော့ဘလူတွေကပြုပြင်တာတော့ယုတ်ကိုပြုပြင်တာကကာယသုဒ္ဓဟာရအကြောင်းတရား၄မျိုးကပြုပြင်တာနာမ်ကိုပြုပြင်တာကအာယုံ ద్వార ကပြုပြင်နေတာအခုပြောတဲ့ဝိဇ္ဇာပစ္စယသင်္ခါရမှာရှိတဲ့သင်္ခါရကအပြုပြင်ခံရတဲ့တရားလားပြုပြင်တတ်တဲ့တရားလားဘာလို့တတ်တဲ့တရားလဲပြုပြင်တတ်တဲ့တရားဘာလို့တတ်တဲ့တရားလဲပြုပြင်တတ်တဲ့တရားဘာတွေကိုပြုပြင်တော့ဘာတွေကိုပြုပြင်နေတာလဲဝิญญาณယုံသလာရဏဖသဝရဏဆိုတဲ့ဘဝတွေရအောင်ခန္ဓာတွေရအောင်ဘာသစ္စာလဲဒုက္ခသစ္စာတွေရအောင်ဟုတ်လားသစ္စာအနေနဲ့ပြောရင်ဒုက္ခသစ္စာတွေရအောင်တရားအနေနဲ့ပြောရင်ခန္ဓာ၅ပါးရအောင်ဘဝအနေနဲ့ပြောရင်လူဘဝနတ်ဘဝရအောင်ဘာလို့ပြနေတာလဲဘယ်သူကပြုပြင်ပြီးတော့သင်္ခါရကသင်္ခါရသရဘယ်လိုတွေတော့ဒီနေရာကျတော့မဟုတ်တော့ဘူးလေခုနကတော့အပြုပြင်ခံရတဲ့သင်္ခါရတရားသည်ဘယ်လိုတွေတော့ယုံနဲ့နာခန္ဓာ၅ပါးအခုပြုပြင်တတ်တဲ့တရားသင်္ခါရသည်ဘယ်လိုလဲတော့ကံကံတစ်မျိုးတည်းနော်မတူဘူးနော်သဗ္ဗေသင်္ခါရအိစ္ဆာပြုပြင်ခံရတဲ့သင်္ခါရတရားသည်ယုံနာခန္ဓာအခုသင်္ခါရပစ္စယဝိညာဏပြုပြင်တတ်တဲ့သင်္ခါရတရားသည်ဘယ်လိုလဲတော့ဘယ်လိုလဲတော့ကံတစ်မျိုးတည်းပဲကံတစ်မျိုးတည်းပဲဟုတ်လားတပည့်ရတယ်မပါဘူးနော်ကံတစ်မျိုးတည်းပဲဒီတော့သင်္ခါရဆိုတာဟာအဝိဇ္ဇာပိစ္ဆာသင်္ခါရဆိုတာကံကိုပြောတာအဲ့ဒီကံတစ်မျိုးတည်းအဲ့ဒီကံတစ်မျိုးတည်းကပြုပြင်နေတာဘလို့ကိုပြုပြင်နေတာလဲဓမ္မအနေနဲ့ပြောရင်တရားအနေနဲ့ပြောရင် ခန္ဓာ၅ပါးကိုပြုပြင်ပေးနေတယ်သစ္စာအနေနဲ့ပြောရင်ဒုက္ခသစ္စာတွေဖြစ်အောင်ပြုပြင်ပေးနေတယ်ဘဝအနေနဲ့ပြောရင်လူဘဝနတ်ဘဝရအောင်ပြုပြင်ပေးနေတယ်ဟုတ်လားပြုပြင်ပေးနေတာဟုတ်ပြီဒီလိုဆိုတော့အတိတ်ကကံကအကြောင်းပေါ့သင်္ခါရကံကအကြောင်းပေါ့ယခုရလာတဲ့ခန္ဓာ၅ပါးကအကျိုးပေါ့နော်အတိတ်သင်္ခါရဆိုတဲ့ကံကအကြောင်းအခုရလာတဲ့ခန္ဓာ၅ပါးကအကျိုးအတိတ်သင်္ခါရအကြောင်းကြောင့်ပြစ္ဆုတ်ပါခန္ဓာ၅ပါးအကျိုးတွေဖြစ်တယ်အကြောင်းနဲ့အကျိုးဆက်သွဲပြီးတော့ခန္ဓာတွေဖြစ်တယ်အကြောင်းအကျိုးဆက်သွဲမှုနဲ့ခန္ဓာတွေဖြစ်တယ်အဲ့ဒါဒီပဋိစ္စသမုပ္ပါဒ်အကြောင်းအကျိုးလောက်တင်ပြောလို့မရဘူးနော်အကြောင်းအကျိုးဆက်သွဲပြီးတော့ခန္ဓာတွေဖြစ်တယ်အဲ့ဒါဒီပဋိစ္စသမုပ္ပါဒ်ကြပြီနော်အဲ့ဒီတော့အတိတ်တုန်းကကံဒီဘယ်တုန်းကလောက်ခဲ့တဲ့ကံလဲအတိတ်တုန်းကတော့မှန်တယ်ဒါပေမဲ့ဘယ်အချိန်မှာလောက်ခဲ့တဲ့ကံလဲတပွားလုံးမှာတော့ကံဒီလောက်ခဲ့မှာပေါ့ဟမ်လူမသိတတ်တဲ့ရယ်စအရွယ်ကလူမမသိတတ်သေးခင်ကတည်းကမိခင်ရဝန်းကကြုတ်ကတည်းကကံဒီမလောက်ခဲ့ဘူးလားလောက်ခဲ့လားလောက်ခဲ့မှာပေါ့လောက်ခဲ့တဲ့ကံဒီကကာမကုသိုလ်ကံလည်းပါမယ်အကုသိုလ်ကံလည်းပါမယ်ကာမကုသိုလ်ကုသိုလ်ကကုဏဗရမျိုးစင်ထုတ်ကံလည်းကုဏဗနပါလည်း7ပါအဲ့ဒီ7ပါးတဲ့ကတစ်ခုခုလောက်ခဲ့မယ်အကုသိုလ်ကံကလည်းဗနပါစင်ထုတ်ကံလည်းအဲ့ဒီကံတွေလည်းတစ်ခုခုလောက်ခဲ့မယ်ဟုတ်တယ်မဟုတ်လားကုသိုလ်ကံက7ပါအကုသိုလ်ကံက7ပါပေါင်းတော့20မွေးလာကတည်းကလောက်ခဲ့တာသေးတဲ့အချိန်အထိလှုပ်သွားတာပဲဟုတ်တယ်မဟုတ်လားကုသိုလ်ကံလည်းလှုပ်တယ်အကုသိုလ်ကံလည်းလှုပ်တယ်ကုသိုလ်ကံကလည်း10မျိုးတော်လှုပ်တာအကုသိုလ်ကံကလည်း10မျိုးတော်လှုပ်တာအချိန်တိုင်းအချိန်တိုင်းမှာလည်းပဲကံဒီထပ်ထပ်ပြီးတော့လှုပ်နေသေးတယ်ဆိုတော့တစ်ဘွားလုံးပေါင်းကြည့်လိုက်မယ်ဆိုကံဒီမနည်းပါဘူးအဲ့ဒီကံဒီကဒီမှာလာပြီးတော့ကြိုးပေးတော့မယ်ဆိုတော့ဘယ်ကံကကြိုးပေးမလဲအခုဒီမှာလာပြီးတော့ကြိုးပေးတယ်ဆိုတော့ဒီဘဝဆိုတော့ပြစ္ဆုတ်ပါဘဝဆိုတော့ဘယ်လိုလဲဝိညာဉ်နာယုံသလယရဏဖတ်တာဝေဒနာအဲ့ဒါဒီပိုးဒီလားပရိသတ်ဒီလားပရိသတ်ဒီဘယ်ချိန်မှာကြိုးပေးတာလဲပရိသတ်ဒီပေါ့လူပေါ်ရောက်လာတယ်ဆိုတာကပရိသတ်ဒီအနေနဲ့ရောက်လာတာလေနတ်ဘဝရောက်သွားတယ်ဆိုတာလဲပရိသတ်ဒီပဲခွေးကျင်ကတိစ္ဆာဖြစ်သွားတယ်ဆိုတာလဲပရိသတ်ဒီပဲပရိသတ်ဒီအနေနဲ့ဖြစ်သွားတာပေါ့ဟုတ်လားပရိသန္ဓေဇာတိအကျိုးပေးသွားတာလေဇာတိပရိသန္ဓေအကျိုးပေးသွားတာဒီတော့ပရိသန္ဓေအကျိုးပေးနိုင်တဲ့ကံဒီအတိတ်တုန်းကဘယ်ကံတုန်းဆိုတော့အတိတ်တုန်းကကံကမျိုးမျိုးရှိပါတယ်တဲ့နော်ကရုကကံရဲ့အတ္တနာကံရဲ့အစိနာကံရဲ့ကတ္တဒါကံရဲ့ဒီလိုမျိုးမျိုးရှိတယ်ကရုကကံဆိုတာကတော့အကုသိုလ်ယာမပစ္ဆနံဒရိယကံကုသိုလ်ယာမဇံဆိုတဲ့ကံဟုတ်လားအကုသိုလ်ယာမပါလေပစ္စနံတရိယကံကုသိုလ်ယာမဇံဆိုတဲ့ကံပစ္စနံတရိယကံဆိုတာအလုံးသိပါတယ်နော်ဘယ်လိုလဲအမေတတဲ့ကံအဖေတတဲ့ကံယန္တတတဲ့ကံဘုရားကိုသွေးစက်တရားပြုတဲ့ကံသံဃာသင်ခွဲ့တဲ့ကံအဲ့ဒီကံတွေလုံးမိတဲ့ပုဂ္ဂိုလ်သည်သိရင်ပဲရောက်အပယ်လေးပါးခြင်းတွေရောက်မယ်ဒါဇနကကံနော်ဒီတော့အပယ်လေးပါးကျင့်နေရောက်သွားတယ်ပစ္စနံတရိယကံပစ္စနံတရိယကံမဟုတ်သေးရင်အပယ်လေးပါးကျင့်နေရောက်ပါလိမ့်မယ်လို့ပြောလို့ရပါမလားမရဘူးနော်အမေကိုဘုမပြစ်မှားတယ်အဖေကိုပြစ်မှားတယ်ခင်မွန်းကြီးဆက်ပါပြစ်မှားတယ်ပြစ်မှားတာလေဆိုတာကဘယ်တိုင်းတားဒီပြစ်မှားတာလဲအသက်ကိုတတ်တယ်ဆိုရင်တော့ဘယ်ရောက်မလဲအပယ်လေးပါးရောက်မယ်အသက်မသေးဘူးဆိုရင်တော့အပယ်လေးပါးကျင့်နေရောက်မလားမရောက်ဘူးတောင်းပန်ရင်ကြည်တယ်ပစ္စန္ဒနိယကအသက်သေးသွားရင်တောင်းပန်လို့ကြည်လားမကြည်ဘူးနော်ဒီတော့ပစ္စန္ဒနိယကဖြစ်သွားမယ်ဆိုရင်ဘယ်တော့ပဲတောင်းပန်တောင်းပန်မကြည်တော့ပစ္စန္ဒနိယကမဟုတ်သေးရင်တောင်းပန်ရင်ကြည်တယ်တောင်းပန်ရင်ကြည်တယ်ဘလို့တောင်းပန်ရမလဲ ဝိအသက်ထင်ရှားရှိစဉ်တုန်းမှာတောင်းပန်ရင်တောင်းပန်အသက်ထင်ရှားရှိစဉ်တုန်းမှာမတောင်းပန်နိုင်ခဲ့သည်ရှိသောသို့မဟုတ်ကိုယ်ကတတိမရခဲ့သည်ရှိသောဘယ်ချိန်မှာတောင်းပန်မလဲသေတဲ့အချိန်တောင်းပန်ပေါ့ဟုတ်လားသေတဲ့အချိန်မှာအသက်တော့မရှိတော့ဘူးဒါပေမဲ့အလောင်းကိုနောက်ဆုံးတောင်းပန်ကြောလိုက်ရင်လည်းမကြည့်ဘူးလားကြည့်လားကြည့်တာပေါ့အပြည့်ကာယကံဝစီကံမနောကံပြည့်သုံးပါရှိခဲ့သည်ရှိသောခွလုံးပါပြေပြောက်ပါပေါ့ဟုတ်လားပြေပြောက်ပါသိခံပါပြေပြောက်ပါခွလုံးပါတောင်းပန်ရင်မကြည့်ဘူးလားကြည့်လားအသက်တင်ညာရှိစဉ်တုန်းမှာတောင်းပန်နိုင်ရင်တောင်းပန်မတောင်းပန်နိုင်ရင်ဘယ်မှာတောင်းပန်ရမလဲသေတဲ့အချိန်လောကမှာသာတောင်းပန်ကြည့်တာပဲဟုတ်လားအဲ့ဒီအချိန်မှာတောင်းပန်ဖို့အလောင်းကောင်းကလည်းပဲမမှီလိုက်ဘူးဆိုရင်မိတိကြိုတဲ့နေရာပြမြေမြေမြုပ်တဲ့မြေပေါ်အဲ့ဒီမှာသွားပြီးတော့တောင်းမှမကြည့်ဘူးလားကြည်လားကြည်တာပါပဲမကြည်တာကဘယ်လိုဟာမျိုးလဲအသက်သေးတဲ့ကံမျိုးပေါ့နော်အမေတတ်တဲ့ကံအဖေတတ်တဲ့ကံယန္နာကတတ်တဲ့ကံဖခင်ကိုသွေးသိတရားပြုတဲ့ကံတန်ခါသိခွဲတဲ့ကံအဲ့ဒီကံကတော့ဘလောက်ပဲတောင်းမှတောင်းမှမကြည့်ပါဘူးတဲ့ကြံတဲ့ခင်မင်းကြီးဆေပါပြမတဲ့ကံမျိုးကတော့တောင်းမှရင်ကြည်ပါတယ်နော်တောင်းမှရင်ကြည်ပါတယ်အဲ့ဒီလိုကံမျိုးပစ္စန္နရိယကံမျိုးသည်သိရင်မရောက်မလဲအပင်လေးပါရောက်မှာဂရုကကံလို့ခေါ်တယ်ဂရုကကံတော့ဘာပြောတာလဲမေးတော့ကြံတဲ့ကံတွေဝင်ပြီးတော့တားလို့မရဘူးတဲ့ကျင်းစဉ်ကျိုးပေးမဲ့ကံတဲ့နော်ဟုတ်ပြီဒီတော့ဒါအာစိဏကံရဲ့အာတနာကံရဲ့နှစ်မျိုးရှိတယ်အာစိဏကံကအသက်ထင်ရှားရှိစဉ်တုန်းမှာမျက်နှာပြုတ်လို့နေတဲ့ကံအာတနာကံကဒီကံဤကာလမှာကပ်ပြီးတော့ဖြစ်တဲ့ကံအဲဒီကံနှစ်မျိုးရှိတဲ့အထက်မှာဘယ်ကံကပရိသန္ဓေကျိုးပေးတယ်လဲအာတနာကံကပရိသန္ဓေကျိုးပေးတယ်နော်ဒီတော့စောစောတုန်းကကုသိုလ်ကံတွေများများလှုပ်ထားတဲ့ပုဂ္ဂိုလ်သည်ဒီကံဒီကာလကြတော့ကုသိုလ်ကံပြန်ပေါ်ဖို့များတယ်ပေါ့သောသောရံကကုသိုလ်ကံအစဉ်တကကုသိုလ်ကံမြန်မြန်လှုပ်ထားတဲ့ပုဂ္ဂိုလ်သည်ဒီကံဒီကာလကြတော့လည်းပဲကုသိုလ်အတန်တကဖြစ်ဖို့များတယ်သောသောရံကအကုသိုလ်ကံနဲ့အစဉ်တကများထားတဲ့ပုဂ္ဂိုလ်သည်လည်းပဲဒီကံဒီကာလကြတော့အကုသိုလ်အတန်တကဖြစ်ဖို့များတယ်ဒါကြောင့်မလို့ဒီကံဒီကာလမှာအတန်တကမှာကုသိုလ်ကံဖြစ်စေခြင်းမရဲဆိုရင်သောသောကရေကဘာတွေပြင်ဆင်ထားရမှာလဲအာစိဏကံဖြစ်နေကုသိုလ်ကံนี่များများကြီးလှုပ်တာအာစိဏကံဖြစ်နေကုသိုလ်ကံนี่များများကြီးလှုပ်တာအဲ့ဒီလိုများများကြီးလှုပ်ထားမယ်ဆိုရင်နောက်ဆုံးအာတဏကံမှာဘာကံဖြစ်တတ်တော့ကုသိုလ်ကံဖြစ်တတ်ပါတယ်သောသောကရေကအကုသိုလ်ကံนี่များထားရင်ဒီကံဒီကာလကျတော့ဘာဖြစ်တတ်တော့အကုသိုလ်ကံဖြစ်တတ်ပါတယ်ဒါကရေပွန်ရပေါ့နော်ဒီပေါ်ရပေါ့အမှတ်မထင်အပြောင်းလဲဖြစ်သွားတာလေးတွေလည်းရှိတတ်တာပဲဖရာလက်ထက်ကမန္တိကမိဖုရားတို့ကုသိုလ်ကံညားနေပေမဲ့ဒီကံဒီကာလဘယ်ကံကဝင်နှောက်သွားလဲအကုသိုလ်ကံကဝင်နှောက်သွားတဲ့အတွက်ဘယ်ရောက်သွားလဲအပယ်လေးပါရောက်သွားတယ်မလားနော်ကုသိုလ်အစဉ်တကံညားထားတာပဲဖရာနဲ့တွေ့တယ်ဖရာလည်းကိုယ်ွယ်တယ်ဖရာလည်းစိတ်ကတ်တယ်တရားလည်းနားတယ်ကုသိုလ်အစဉ်တကံညားတယ်ဒါပေမဲ့လည်းတေကန်ဒီကာလအကုသိုလ်အာတန်ကံကဝင်ပြီးတော့နှောက်သွားလိုက်တာပဲရောက်သွားလဲအပရိပါရောက်သွားတာပဲနော်သောဏယဟန်ကြီးရဲ့ဖာခမီးတော်ကြီးဦးစင်းကြီးငုဆိုးကြီးတသက်လုံးကအကုသိုလ်ကံနေလွတ်လာခဲ့တာအစဉ်ကအဖြစ်နဲ့အကုသိုလ်ကံနေလွတ်လာခဲ့တာဟောတေကန်ဒီကာလရောက်တဲ့အခါကျတော့သူ့သားရဲ့ပြုပြင်ပေးမှုကြောင့်ကုသိုလ်အာတန်ကံသောဆော့သွားလိုက်တော့ပဲရောက်သွားလဲဒီလိုလဲရှိသေးတာကိုဒါကတော့ဖြစ်တော့ဖြစ်ခဲ့ပေါ့နော်ကျင်းနေဖြစ်ပါလိမ့်မယ်လို့ပြောလို့မရဘူးဟုတ်လားကျင်းနေဖြစ်ပါလိမ့်မယ်လို့ပြောလို့မရဘူးအများကြီးဖြစ်တတ်တာကတော့ဗာလေကုသိုလ်အာစိဏကံများထားရင်ဒီကံဒီကာလမှာကုသိုလ်အာတန်ကံဖြစ်မယ်အကုသိုလ်အာစိဏကံများထားရင်ဒီကံဒီကာလမှာအကုသိုလ်အာတန်ကံဖြစ်မယ်အာတနာသရအနိကကိုပြောတာဒီကံဒီကာလအနိကအနိကမှာကုသိုလ်ကံဖြစ်ရင်လည်းဖြစ်မယ်အကုသိုလ်ကံဖြစ်ရင်လည်းဖြစ်မယ်ကုသိုလ်ကံဖြစ်ရင်ဝိညာဏယောသလာရဏဖတဝေရဏဘယ်ဘုံမှာဖြစ်မလဲလူဘုံနဲ့နတ်ဘုံသင်္ခါရနေရာမှာအကုသိုလ်ကံဖြစ်ရင်ဝိညာဏယောသလာရဏဖတဝေရဏဘယ်ရောက်သွားမလဲဘယ်လေးပါရောက်သွားမလဲ ဒီတော့သင်္ခါရသင်္ခါရဆိုတာကပရိသန်နေကြုတ်ပေးမဲ့ကံပရိသန်နေကြုတ်ပေးမဲ့ကံဆိုတော့အာဇနကံလားအာတန်ကံလားအာတန်ကံဒါသင်္ခါရသည်အာတန်ကံသင်္ခါရသည်အာတန်ကံနော်အာတန်ကံသောသောကကုသိုလ်ပဲပြုပြုအကုသိုလ်ပဲပြုပြုတေကံဒီကာလမှာကုသိုလ်ဖြစ်ရင်ဝိညာဉ်ဘယ်ပေါ်မှာဖြစ်မလဲတေကံဒီကာလသင်္ခါရကုသိုလ်ကံဖြစ်ခဲ့တော့ဝိညာဉ်ဘယ်ပေါ်မှာဖြစ်မလဲဘယ်ပေါ်မှာဖြစ်မလဲလူပေါ်နဲ့ပေါ်မှာဖြစ်မယ်ဟောသင်္ခါရဆိုတဲ့ကံဒီအာတန်ကံဒီအကုသိုလ်ကံဖြစ်ခဲ့တော့အပယ်လေးပေါ်မှာဖြစ်မယ်ဒီတော့အတိတ်ဘဝနဲ့ဒီဘဝမှာအကြောင်းကျဆက်သွယ်ကြည့်လိုက်တဲ့အခါကျတော့ဘလူးနဲ့ဆက်သွယ်ထားလဲသင်္ခါရဆိုတဲ့ကံနဲ့ဒီဘက်ဘဝကခန္ဓာ၅ပါးနဲ့ဆက်သွယ်ထားတာဟုတ်လားအတိတ်ကဘလူးနဲ့ဆက်သွယ်ထားလဲကံဒီဘက်ဘဝကဘလူးနဲ့ဆက်သွယ်လဲခန္ဓာ၅ပါးအတိတ်ကံသင်္ခါရကြောင့်ပြစ္ဆုတ်ဘဝမှာခန္ဓာ၅ပါးရတယ်အတိတ်ကသင်္ခါရကအကြောင်းပြစ္ဆုတ်ဘဝခန္ဓာ၅ပါးကအကျိုးအကြောင်းနဲ့အကျိုးအဲ့ဒါသည်ပဋိစ္စသမုပ္ပါဒ်နော်အတိတ်ကြောင့်ကသင်္ခါရဆိုတဲ့ကံဒီဒီဘက်ဘောမှာလာကြိုးပေးတာသူ့သဘောနဲ့သူကြိုးပေးတာမဟုတ်ဘူးအဝိဇ္ဇာရှိလို့ကြိုးပေးတာအဝိဇ္ဇာလည်းရှိမယ်တဏှာလည်းရှိမယ်ဥပါဒဏ်လည်းရှိမယ်အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒဏ်ကံကြောင့်ယုံနံပေါ်လင်္ကာကဒီလိုဆိုတာကိုအဝိဇ္ဇာတစ်ပါးလည်းမဟုတ်ဘူးနော်တဏှာလည်းပါသေးတယ်ဥပါဒဏ်လည်းပါသေးတယ်ကံလည်းပါသေးတယ်ဟုတ်လားအဓိကကတော့ဘယ်လိုလဲကံဘောအဓိကကကံအဓိကကကနောက်ကခြံရံအကြောင်းတွေကဘယ်လိုတွေလဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဓိကကတော့ဘယ်လိုလဲကံကံဆိုတဲ့သင်္ခါရသင်္ခါရကြောင့်လူပေါ်ရောက်တယ်သင်္ခါရကြောင့်နတ်ပေါ်ရောက်တယ်သင်္ခါရကြောင့်ခွေးကျက်ငယ်တိရိစ္ဆာန်ဖြစ်တယ်ဒါပေမဲ့အဲ့ဒီသင်္ခါရမှာဘယ်လိုတွေကဥပောင်းပြီးတော့ဆောင်ရွက်ပေးနေလဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါရဲ့အရိတရား၃မျိုးကပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာဒီတော့ခွင်တော်ပရိသတ်တွေသင်္ခါရဆိုတဲ့ကံဒီပရိသတ်နေအကျိုးကိုပေးတယ်ဆိုတော့အဝိဇ္ဇာတဏှာဥပါဒါရှိလို့သူအကျိုးပေးတာမဟုတ်လားပရိသတ်နေအကျိုးမပေးစေခြင်းမဘူးဇာတိပရိသတ်နေဒုက္ခသစ္စာအကျိုးမပေးစေခြင်းမဘူးဆိုရင်နောက်ကနေပြီးတော့ဘယ်လိုတွေဆက်ဖြတ်ထားရမှာလဲအဝိဇ္ဇာတဏှာဥပါဒအဆက်ဖြတ်တာဟုတ်လားဒီတော့ကံဖြစ်တိုင်းဖြစ်တိုင်းပရိသတ်နေကြိုးပေးပါမလားအကျိုးပေးမလားမပေးဘူးဘယ်လိုရှိမှကြိုးပေးမှာလဲအဝိဇ္ဇာတဏှာဥပါဒရှိမှအကျိုးပေးမယ်အဝိဇ္ဇာတဏှာဥပါဒမရှိဘူးအဝိဇ္ဇာတဏှာဥပါဒဆက်ပြတ်ထားနိုင်ရင်ပရိသတ်နေကြိုးပေးပါမလားပရိသန်နေကြိုးပြီးတော့ပရိသန်နေကဘာသစ္စာလဲအဲဒုက္ခသစ္စာနော်ပရိသန်နေကြိုးပြီးရင်ဘာသစ္စာရမှာလဲဒုက္ခသစ္စာရမှာပရိသန်နေကြိုးမပေးဘူးဆိုရင်ဘာသစ္စာလဲនិရောဓသစ္စာနိဗ္ဗာန်ဒီတော့ကံမင်ဖြစ်ပင်ဖြစ်냐တော့လဲပဲဟုတ်လားအဝိဇ္ဇာတဏ္ဍဒိဋ္ဌိဆိုတဲ့သင်္ခါရအဝိဇ္ဇာတဏ္ဍဥပါဒံဆိုတဲ့ကိရိတာတရားတွေအဆက်ဖြတ်ပြီးတော့အရိကိရိတာတရားတွေမဝင်အောင်အဆက်ဖြတ်ပြီးတော့ကုသိုလ်ပြုနိုင်မယ်ဆိုရင်ဘယ်နဲ့လဲပရိသန်နေကြိုးပေးမှာလားနိဗ္ဗာန်ကြိုးပေးမှာလားနိဗ္ဗာန်အကျိုးပေးတယ်တော့မဟုတ်ဘူးပေါ့နော်နိဗ္ဗာန်ရောက်တယ်နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကံဖြစ်တယ်ပေါ့ဒါပေမဲ့ပရိသတ်တွေကနိဗ္ဗာန်ရောက်ကြောင်းကုသိုလ်ကံလုပ်ချင်ပါတယ်ဆိုရင်အဝိဇ္ဇာပါရမှာလားမပါရဘူးလားတဏှာပါရမှာလားမပါရဘူးလားဥပါဒံပါရမလားမပါရဘူးလားကံကတော့ပါရမှာပေါ့ကံကတော့ပါရမှာပဲကံမပါဘဲနဲ့ဒါနဖြစ်ပါကံမပါဘဲနဲ့သီလဖြစ်ပါမလားကံမပါဘဲနဲ့ဘာဝနာဖြစ်ပါမဖြစ်ဘူးဒီတော့ဒါနသီလဘာဝနာကံနေလို့တယ်ကံမင်းလို့ပင်လို့ညာတော့လဲပဲအဲ့ဒီဒါနသီလဘာဝနာ၃မျိုးအလုံးထဲမှာအဝိဇ္ဇာမပါဘူးတဏှာမပါဘူးဥပါဒမပါဘူးဆိုရင်အဲ့ဒီကံဒီပရိသန်နေကြိုးပေးမှလားနိဗ္ဗာန်ပို့ပေးမှလားနိဗ္ဗာန်ပို့ပေးမှနော်ဒီတော့နိဗ္ဗာန်လိုချင်ပါတယ်ဆိုရင်ကံမပြုတ်ဘဲနေရမှလားပြုတ်ရမှလားဒါနကံလည်းသီလကံလည်း ဘာဝနာကလည်းပြုအောင်ပါပဲသို့တော့အဲ့ဒီလိုပြုတဲ့နေရာမှာဘယ်လိုပြုမလဲအဝိဇ္ဇာအဝိဇ္ဇာတဏှာဥပါဒံကိုဖြတ်တောက်ပြီးတော့မှကံပြုရမယ်ဟုတ်တယ်မလားတဏှာကုသိုလ်ပြုလဲဘာကိုဖြတ်ထားရမှာလဲအဝိဇ္ဇာတဏှာဥပါဒံကိုဖြတ်ပြီးတော့ကုသိုလ်ပြုသီလကုသိုလ်ပြုလဲအဝိဇ္ဇာတဏှာဥပါဒံကိုဖြတ်ပြီးတော့ပြုဘာဝနာကုသိုလ်ပြုလဲအဝိဇ္ဇာတဏှာဥပါဒံကိုဖြတ်ပြီးတော့ပြုဘာနဲ့ဖြတ်ညာနဲ့ဖြတ်မယ်။ဘာနဲ့ဖြတ်မလဲ။ညာနဲ့ဖြတ်မယ်။မဖြတ်ခဲတော့မရဘူးနော်။ကံပြုတယ်၊ကံပြုရင်ပရိသတ်နေကြုံပေးမယ်။ဟုတ်လား။ကံပြုရင်ပရိသတ်နေကြုံပေးမယ်။သင်္ကာရပစ္စယဝိညာဏဝိညာဏသရပရိသတ်နေနော်။ကံပြုရင်ပရိသတ်နေကြုံပေးမယ်။ကံပြုရင်ပရိသတ်နေကြုံပေးမယ်။ဘုန်းကြီးတို့ပရိသတ်တွေကလူ့ဘဝရောက်လာတာဒီဘာကြောင့်ရောက်တော့ကံကြောင့်ရောက်တာ။ဘာကြောင့်ရောက်တော့ကံကြောင့်ရောက်လာတာ။အကြောင်းအကျိုးဆက်သွယ်မှုနဲ့ခန္ဓာတွေရလာတာဒါပရိစ္ဆသမုပ္ပါဒ်ခန္ဓာတွေဖြစ်နေတာအဲ့ဒီလမ်းကြောင်းလေးသိထားရင်ခန္ဓာမရအောင်ခန္ဓာဆက်ပြတ်အောင်နိဗ္ဗာန်ရအောင်ဘယ်လိုပြုရမလဲဆိုတဲ့နည်းလမ်းလေးတွေရနေတာပေါ့အခုပဲပြောပြီလေအတိတ်တုန်းကကံကြောင့်ပိစုံပါမပရိသတ်တွေခန္ဓာ၅ပါးဇာတိဒုက္ခသစ္စာရတဲ့အဲ့ဒီကံကလည်းပဲရိုးရိုးကံမဟုတ်ပါဘူးအဝိဇ္ဇာတဏှာဥပါဒံတရား3မျိုးကြောတော့ခံပြုတ်ပြီးတော့တရား3မျိုးနဲ့ပူပေါင်းပြီးတော့ပြုတဲ့ကံအဲ့ဒီကံပြုလို့ပရိသတ်နေကြုံပေးတာဟုတ်လားဇာတိပရိသတ်နေကြုံပေးတာဒုက္ခသစ္စာရတာအဲ့ဒီဒုက္ခသစ္စာမလို့ကျင်ပါဘူးဆိုရင်ဇာတိပရိသတ်နေကြုံပေးတာမခံကျင်ပါဘူးဆိုရင်ကံတော့ပြုရမယ်ဘယ်လိုပြုမလဲအဝိဇ္ဇာတဏှာဥပါဒံဆိုတဲ့တရား3မျိုးကိုဖြတ်ပြီးတော့ပြူရမယ်ဘာနဲ့ဖြတ်မယ်ညံနဲ့ဖြတ်မယ်ဒီလိုဆိုတော့ဘုန်းတော်ပြိတ္တတည်းနိဗ္ဗာန်ရောက်ဖို့ရန်ကကံဃာတိကလားညံဃာတိကညံဃာတိကနော်ကံကတော့သူကဘယ်ပို့ပေးမလဲကံကတော့သူထုံးစားတဲ့ဘယ်ပို့ပေးမှာလဲ30ဘုံပေါ့လူဘုံတို့နတ်ဘုံတို့မြမဘုံတို့30ဘုံပို့မပေးဘူးလားပို့ပေးမှာလားဒါကံရဲ့ကြိုးပေးက31ဘုံလူဘုံလည်းရောက်ချင်ရောက်မယ်နတ်ဘုံလည်းရောက်ချင်ရောက်မယ်ဗြဟ္မဘုံလည်းရောက်ချင်ရောက်မယ်အပယ်လေးပါးလည်းရောက်ချင်ရောက်မယ်အဲ့ဒီလိုကြိုးပေးတာဘလူကပေးတာလဲကံကကြိုးပေးတာရိုးရိုးကံလားဘလူကံမျိုးလဲဘလူကံမျိုးမလို့ကြိုးပေးတာလဲဟုတ်ပြီလေဘလူကံမျိုးမလို့ပရိသတ်နေကြိုးပေးတာပါလေအဝိဇ္ဇာတဏှာဥပါဒံအရိဒိယ3မျိုးနဲ့ပြုတဲ့ကံသည်ပရိသတ်နေကြုံပေးမယ်ဟုတ်တယ်မလားဘာလဲအဝိဇ္ဇာတဏှာဥပါဒံအရိဒိယ3မျိုးနဲ့ပြုတဲ့ကံသည်ပရိသတ်နေအကျိုးပေးမယ်ဒီတော့ကံရဲ့အကျိုးပေးက30ဘုံဆိုတာကဘယ်သူကြောင့်30ဘုံအကျိုးပေးတာလဲအဝိဇ္ဇာတဏှာဥပါဒံကြောင့်30ဘုံမရောက်ချင်ဘူးနိဗ္ဗာန်မရောက်ချင်ပါလေဆိုရင်ကံမလုပ်ဖဲနေရမှာလားကံကတော့လောရမှာပဲဒါပေမဲ့အဝိဇ္ဇာတဏှာဥပါဒံမပေါင်းဉာဏ်နဲ့လောရမယ်ဟုတ်လားဒါဒါနကုသိုလ်ပြုလေဉာဏ်ပါပါစေဘာဉာဏ်နဲ့လဲသစ္စာပြီးတဲ့ဉာဏ်ဘာဉာဏ်ပါလေသစ္စာသရကဒီနေရာမှာဗာပြောတာလဲဆိုတော့ယုတ်ကြောင်းသိရမယ်နာကြောင်းသိရမယ်ဖြစ်တာသိရမယ်ပြက်တာသိရမယ်ယုတ်နံဖြစ်ပြက်ဒုက္ခသစ္စာဘာလဲယုတ်နံဖြစ်ပြက်ဒုက္ခသစ္စာအဲ့ဒါကိုသိတဲ့ဉာဏ်သစ္စာဉာဏ်သစ္စာဉာဏ်ဆိုတာဘယ်လိုဉာဏ်မျိုးပြောတာလဲယုတ်နံဖြစ်ပြက်ဒုက္ခသစ္စာကိုသိတဲ့ဉာဏ်သည်သစ္စာဉာဏ်ပြောကြည့်စမ်းယုတ်နံဖြစ်ပြက်ဒုက္ခသစ္စာကိုသိတဲ့ဉာဏ်သည်သစ္စာဉာဏ်ဒီလိုမလားယုံနံဖြစ်ပြက်ဒုက္ခသစ္စာကိုသိတဲ့ဉာဏ်သည်သစ္စာဉာဏ်เนาะယုံနံဖြစ်ပြက်ဒုက္ခသစ္စာကိုသိပြီဆိုကြတဲ့ကူကမသိမှုဆိုတဲ့ဝိဇ္ဇာရှိသေးလား꽈သွားပြီเนาะယုံနံကိုသိပြီဆိုတော့ပုဂ္ဂတ္တဝါဆိုတဲ့အသိရှိသေးလားမရှိတော့ဘယ်လို꽈သွားလဲဒိဋ္ဌိ꽈သွားပြီဩ ကိုမြင်လိုက်ရတာတွေကပုံကိုယ်တွေမှမဟုတ်ပဲတတ္တဝါတွေမှမဟုတ်ပဲဒါယုတ်တွေပဲဒါဏံတွေပဲဒါဖြစ်သဘောပဲဒါသဘောပြတ်သဘောပဲဒါဒုက္ခသစ္စာသဘောပဲဘယ်ပဲကြီးကြီးကောင်ဒုက္ခသစ္စာတွေကြီးပဲကိုယ်တဏ္ဍာကြီးလဲဒုက္ခသစ္စာသရဘတဏ္ဍာကြီးလဲဒုက္ခသစ္စာလူဘုံကြီးလဲဒုက္ခသစ္စာပဲနတ်ဘုံကြီးလဲဒုက္ခသစ္စာပဲမြမဘုံကြီးလဲဒုက္ခသစ္စာပဲဘယ်ဘုံပဲကြီးကြီးဘယ်ပုဂ္ဂိုလ်ပဲကြီးကြီးဘာသစ္စာပဲတွေ့လဲလူချင်းစရာရှိသေးလားတွေ့တာစရာရှိသေးလားဘာကိလေသာကင်းသွားလဲတဒါကိလေသာကင်းသွားတာပေါ့ဟုတ်တယ်မလားအဲ့တော့ယုံနာဖြစ်ဖြစ်ဒုက္ခသစ္စာကိုသာသိအောင်လုပ်ပါအဝိဇ္ဇာကိလေသာကင်းသွားပါလိမ့်မယ်ဒိဋ္ဌိကိလေသာကင်းသွားပါလိမ့်မယ်တဏှာကိလေသာကင်းသွားပါလိမ့်မယ်အဲ့ဒီကိလေသာသုံးပါးကင်းအောင်လုပ်တာဘယ်လိုနဲ့လုံးလိုက်တာလဲဉာဏ်နဲ့လုံးလိုက်တာတော့ဒီကိလေသာသုံးပါးမလာစေချင်ပါဘူးဆိုရင်ဘလို့ကိုခေါ်ထားရမှာလဲဉာဏ်ကိုခေါ်ထားပေါ့။ဘာဉာဏ်လဲ။သစ္စာဉာဏ်ဆိုတော့ဝိပဿနာဉာဏ်ကိုယ်တဏ္ဍာမှာကြည့်အောင်လုပ်ထားပေါ့။ဟုတ်တယ်မဟုတ်လား။ကိုယ်တဏ္ဍာမှာကိုယ်စိတ်ထဲမှာကိုယ်နှလုံးသားထဲမှာဘယ်ဉာဏ်လေးသွင်းထားရမှာလဲ။သစ္စာသိတဲ့ဉာဏ်လေးသာသွင်းထား။သစ္စာသိတဲ့ဉာဏ်လေးသာသွင်းထား။အဲ့ဒီလိုဆိုရင်အဝိဇ္ဇာလည်းမလာဘူး၊တဏ္ဍာလည်းမလာဘူး၊ဥပါဒါလည်းမလာဘူး။အဲ့ဒီလိုဆိုရင်ကိုယ်ပြည့်သမျှကံသည်30ဘုံကျုပ်ပြီးမှလာနိဗ္ဗာန်ကျုပ်ပြီးမှလာနိဗ္ဗာန်ကျုပ်ပြီမှာဒီတော့ဒီလိုကြောင်းကျိုးဆက်သမှုကိုသိတဲ့အခါကျတော့30ဘုံရောက်ချင်ရင်ဘယ်လိုလုပ်ရမလဲနိဗ္ဗာန်ရောက်ချင်ရင်ဘယ်လိုလုပ်ရမလဲဆိုတဲ့နည်းလမ်းလေးတွေမသိဘူးလားသိသွားလားသိသွားပြီပေါ့နော်အဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်ဆက်ဆက်သွယ်ရင်30ဘုံကျင်းလည်မယ်ပရိစ္ဆသမုပ္ပါဒ်ဆက်ပြတ်ရင်နိဗ္ဗာန်ရောက်မယ်ဒါပြောတာဟုတ်လားကြည့်ကနေ့တော့ဒီလောက်ပဲတာရိတ်ကိုတော့ကြအောင်ဆို